တရုတ်နိုင်ငံအပါအဝင်ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရတဲ့နိုင်ငံတွေကိုအမေရိကန်ပြည်ထောင်စုကဒေါ်လာတန်100အထိအကူအညီပေးဖို့စဉ်းစားရှိကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပေယိုကပြောကြားလိုက်ပါတယ်။အဲ့ဒီငွေပမာဏအပြင်ပုဂ္ဂလိကအမေရိကန်တွေကလူဒန်းကြတဲ့တန်ပေါင်းများစွာသောဒေါ်လာတွေကိုကြီးကြီးအဖြစ်ဒီဗိုင်းရပ်စ်ပိုးကူးစက်ပြန့်နှံ့မှုကိုအမေရိကန်ကဥဆောင်တုံ့ပြန်နေတယ်ဆိုတာကိုပြသလိုက်ခြင်းဖြစ်ကြောင်းဝန်ကြီးပွန်ပေယိုရဲ့ကြေညာချက်မှာဖော်ပြထားပါတယ်။အမေရိကန်ကဒေါ်လာတန်100အကူအညီပေးမယ့်အစီအစဉ်ကိုတော့လက်ထောက်နိုင်ငံသားရေးဝန်ကြီးစတီဖန်ဘေဂန်ကအမေရိကန်ကျန်းမာရေးနဲ့လူမှုဝန်ထမ်းဝန်ကြီးဌာနမှာတောက်ကြနေကအခုလိုကြေညာလိုက်ပါတယ
်။ Today at the direction of the Secretary of State, I am pleased to announce the United States government is prepared to spend up to $100 million.
နိုင်ငံရေးဝန်ကြီးရဲ့ညွှန်ကြားချက်နဲ့အညီတရုတ်အပါအဝင် Novel Coronavirus ကူးစက်နေတဲ့အခြားနိုင်ငံတွေမှာဒီ virus ပိုထင်းချို့ရေးဆောင်ရွက်မှုတွေအတွက်အမေရိကန်အစိုးရကဒေါ်လာတန်100အထိအကူအညီပေးသွားမယ်အကြောင်းကြေညာအပ်ပါတယ်
။အမေရိကန်ကအခုပေးမယ့်အလူငွေတွေကိုလက်ရှိရှိနေပြည်သားရမုံငွေတွေကတိုက်ရိုက်ဒါမှမဟုတ်နိုင်ငံတကာအဖွဲ့အစည်းတွေကတဆင့်ပေးသွားမယ်လို့ဆိုပါတယ်။ဒီတော့တွင်တရုတ်နိုင်ငံအတွင်းမှာကိုရိုနာဗိုင်းရပ်စ်တိုက်ဖြစ်ရေးသမရရှိချင်းဖြစ်ရေးလှုပ်ဆောင်မှုတွေကိုသမရဒေါ်နယ်ထရမ့်ကချီးကျူးပြောကြားလိုက်ပါတယ်။ဒီဗိုင်းရပ်စ်ရဲ့အန္တရာယ်အကြောင်းစတင်ထုတ်ဖော်ပြောဆိုခဲ့ပြီးလက်ရှိမှာကွယ်လွန်သွားပြီဖြစ်တဲ့တရုတ်ဆရာဝန်ကိုအစိုးရကပြုမှုဆက်ဆံမှုနဲ့ပတ်သက်လို့သမရရှိကိုပြည်တွင်းမှာဝေဖန်မှုတွေထွက်ပေါ်နေခြင်းမှာပဲသမရထရမ့်ကချီးကျူးပြောကြားလိုက်တာပါ။သမရရှိအနေနဲ့ဒီဗိုင်းရပ်စ်ပိုတိုက်ဖြစ်ရေးအစီအစဉ်တွေကိုအောင်မြင်စွာလှုပ်ဆောင်နိုင်လိမ့်မယ်လို့သူယုံကြည်ကြောင်းသမရရှိနဲ့တောက်ကြနေကတယ်လီဖုန်းနဲ့စကားပြောပြီးမှသမရထွန်းက Twitter လူမှုကွန်ရက်ကနေရေးသားခဲ့ပါတယ်